Ukraine ကိုကြိုကြော်တက်ခဲ့နေတဲ့ Russia ကိုထောက်ခံအားပေးတဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံကလက်နက်ကြီးကြီးအတော်များများ Russia နိုင်ငံကိုတိုက်ခိုက်တင်ပို့နေတယ်လို့ American သမ္မတအင်ဂျီရောကဆူဆွဲပြောဆိုလိုက်ပါတယ်
။ Amid supply shortages and the efficacy of international sanctions, Russia
လက်နက်လိုအပ်ချက်တွေရှိနေတဲ့ရုရှားကနိုင်ငံတကာတံခါးပိတ်ဆို့မှုတွေနဲ့ပါရင်ဆိုင်နေရတာဖြစ်တဲ့အတွက်သူ့ရဲ့ယူကရိန်းကျူးကျော်စစ်တွေဆက်ပြီးတော့ဆင်နွှဲနိုင်အောင်လို့မြောက်ကိုရီးယားနဲ့အီရန်လိုနိုင်ငံတွေစီကနေလက်နက်တွေယူနေရပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကဗိုလ်ထုတ်ချက်မှာပြောဆိုသွားတာပါ။မြောက်ကိုရီးယားကသူ့ရဲ့စစ်လက်နက်တွေကိုအရှိအလဲပိုင်းနဲ့မြောက်အာဖရိကတိုက်နိုင်ငံတွေကိုတင်ပို့တဲ့ပုံစံမျိုးဖြစ်အောင်စူးစမ်းဆောင်ရွက်နေတယ်လို့ယုံကြည်ရတယ်လို့လည်းပြောခွင့်ရသူဂျွန်ကာဘီကပြောဆိုသွားပါတယ်။မြောက်ကိုရီးယားကပေးပို့တဲ့လက်နက်ကြီးဒီအရေးအတွက်ခမန်းချေဘယ်လောက်ရှိသလဲဆိုတာကိုလည်းမစ္စတာကာဘီကအတိအကျပြောဆိုသွားခြင်းတော့မရှိပါဘူး။မြောက်ကိုရီးယားကသူ့လက်နက်တွေတိတ်တဆိတ်ပေးပို့နေပြီးတော့အဲ့ဒီလက်နက်တွေရုရှားကိုရောက်မရောက်အမေရိကန်ကဆက်ပြီးတော့စောင့်ကြည့်နေတယ်လို့လည်းပြောခွင့်ရသူကဆိုပါတယ်။လက်နက်တွေကိုဘယ်နိုင်ငံတွေကဖြတ်ပြီးတော့တည်ပို့မလဲဆိုတာအမေရိကန်ကတွက်ဆထားတာရှိနေပေမဲ့လည်းမြောက်ကိုရီးယားရဲ့လုံရက်နဲ့ပတ်သက်လို့တုံ့ပြန်ဆောင်ရွက်ဖို့စဉ်းစားနေတာကြောင့်ကြားခံတည်ပို့မဲ့နိုင်ငံသားတွေကိုပါမစ္စတာကာဘီကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ယူကရိန်းစစ်ဖက်တပ်ဖွဲ့တွေကိုအနောက်နိုင်ငံတွေကလက်နက်တွေဆက်လက်ပို့ပေးဖို့ရှိနေတဲ့အတွက်မြောက်ကိုရီးယားစီကလက်နက်တွေကြောင့်စီးအခြေအနေပြောင်းလဲသွားမှာမဟုတ်ကြောင်းမစ္စတာကာဘီကအခိုင်အမာပြောဆိုသွားပါတယ်။